ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေရဲ့တရားမဝင်မှုရဲ့ဆေးဝါးနှိမ်နှင်းရေးကိုအမေရိကန်ဘက်ကနေတိတ်တဆိတ်လက်ခံနေတာဟာမဟာမိတ်ကောင်းဖြစ်တဲ့နှစ်နိုင်ငံကြားဆက်ဆံရေးအဆင်မပြေဖြစ်နေတာတွေကိုမေ့ပြနိုင်ပွဲရှိနေတယ်လို့မျှော်လင့်ရတယ်လို့တရုတ်ကနေစောင့်ကြည့်နေတဲ့ကြားကပဲနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးပြီးလှုပ်လာနိုင်ချေရှိနေပါတယ်။ဖိလစ်ပိုင်အစိုးရကမူရဲ့ဆေးဝါးနှိမ်နှင်းရေးကိုတည်ဝင်နီးလန်းနဲ့လှုပ်ဆောင်နေတဲ့မြတ်ကာလပတ်လုံးအမေရိကန်အစိုးရကထောက်ခံနေမှာဖြစ်ကြောင်းအမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး James Walsh ကဘုတ်ဘူးနေသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။တက်ကြွလှုပ်ရှားသူတွေကတော့ဒူတာရီအစိုးရဟာတူးတက်လာတဲ့2016ဂျွန်လကစပြီးမွေးဆေးဝါးနှိမ်နှင်းရေးမှာရုံးတင်စစ်ဆေးတာတွေမလုပ်တယ်လို့ရဲတွေကြောင့်တေဆွမ်းသူပေါင်း9000လောက်ရှိနေတယ်လို့ယုံကြည်တာပါ။ဖိလစ်ပိုင်သမ္မတရုံး website မှာတော့ Mr. Walsh ရဲ့မှတ်ချက်ဟာဖိလစ်ပိုင်အစိုးရဖွဲ့တဲ့တရားမဝင်မွေးဆေးဝါးနှိမ်နှင်းရေးနဲ့ပတ်သက်ပြီးအပြုသဘောဆောင်တဲ့သဘောမျိုးတိုးလာတာတွေ့ရတယ်လို့ပြောပါတယ်။ဖိလစ်ပိုင်ကမန္တနာအိုကျွန်းတောင်ပိုင်းကအကြမ်းဖက်မှုတွေရဆိုင်ရေးအတွက်ပြီးခဲ့တဲ့လထဲမှာပဲဖိလစ်Pacific ဆွန်ရဲဖိလစ်ပိုင်စစ်စင်ရဲလုံမှာဖြစ်ကြောင်းအမေရိကန်ဘက်ကအကြေညာခဲ့ပါတယ်။ဒါဟာဒေတာရင်းတရုတ်အင်အားကြီးထွက်လာမှုကိုထိန်းချုပ်နေအောင်အမေရိကန်ကဖိလစ်ပိုင်နဲ့စစ်ဖက်ဆက်ဆံရေးပုံမှန်ခိုင်မာခြင်းနဲ့သဘောအချက်ပြလိုက်တာဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်။